မင်္ဂလာပါတောရရှင်များရှင်ကျမဘင်ဂီထိုက်ပါမြန်မာနိုင်ငံမှာဆီယနာတင်ပြီးတဲ့နောက်ဖြစ်လာတဲ့အကြမ်းဖက်မှုတွေအပါအဝင်နိုင်ငံမတည်ငြိမ်မှုကိုဖြေရှင်းနိုင်ရေးအတွက်အရှိတောင်အာဆနိုင်ငံများအပြင်အာဆီယံနိုင်ငံကခေါင်းဆောင်တွေစနေနေ့မှာတွေ့ဆုံဆွေးနွေးပြီးတော့သဘောတူညီချက်၅ရပ်ထုတ်ခဲ့ပါတယ်ရှင်တို့သဘောတူညီချက်၅ရပ်ကဒီအာဆီယံခေါင်းဆောင်တွေရဲ့သဘောတူညီဘုံသဘောတူညီချက်၅ရပ်ကမြန်မာနိုင်ငံရဲ့အချက်အတဲဖြေရှင်းတဲ့နေရာမှာဘလောက်ထိရောက်နိုင်ပါသလဲဆိုတာကိုကျမတို့ VOE မြန်မာပိုင်းအစီအစဉ်ရဲ့ Editor ဦးကျော်ဇန်တာကိုကျမမေးမြန်းတင်ပြပေးမှာဖြစ်ပါလေရှင်။အန်ကယ်ဦးကျော်ဇန်တာမင်္ဂလာပါရှင်အန်ကယ
်။မင်္ဂလာပါမသိကြီ
း။ဟုတ်ကဲ့အန်ကယ်။အခုဒီအရှိတောင်အာရှနိုင်ငံများအပြင်အာဆီယံအဖွဲ့ဝင်နိုင်ငံတည်ရဲ့ထိပ်သီးတွေစနေနေ့ဆွေးနွေးပွဲမြန်မာရေးဆွေးနွေးပွဲဟာဆိုရင်ဘလောက်ထူးခြားပါသလဲရှင်အန်ကယ်
။အပေါင်းဆုံးထူးခြားမှုကတော့အာဆီယံအဖွဲ့အတွက်ထူးခြားမှုဖြစ်ပါတယ်။ဖော်ရနိုင်ငံရဲ့ပြည်တွင်းကိုဝန်ဆောင်မှုဆိုရဲမှုပေါ်မှာအခြေခံပြီးဖွဲ့စည်းထားတဲ့အာဆီယံနိုင်ငံအဖွဲ့အနေနဲ့ဖော်ရနိုင်ငံတို့ဖြစ်တဲ့မြန်မာနိုင်ငံရဲ့ပြည်တွင်းကိစ္စကိုစည်းစမ်းကွက်ပြီးတော့ဆွေးနွေးဖို့အထူးအစည်းအဝေးတရားကျင်းပရဲဆိုတာအတော်ထူးခြားတဲ့ကိစ္စဖြစ်ပါတယ်။အထူးသဖြင့်ဘရူနိုင်းလိုနိုင်ငံမျိုးကအာဆီယံအလဲရဥစ္စာဖြစ်နေတဲ့အချိန်မှာနိုင်ငံတစ်ခုရဲ့ပြည်တွင်းမှာဒီအာဏာပိုင်တွေရဲ့မတရားလုပ်ကိုင်မှုနဲ့ပတ်သက်တဲ့ဆိုတော့အဲ့ဒီကိစ္စမျိုးကိုဆွေးနွေးဖို့ဆိုတာဘရူနိုင်းကနိုင်ငံလည်းပဲသဲဥဆိုင်မှနိုင်ငံဖြစ်နေတယ်တော့သူကမကထလုပ်ပြီးကျင်းပဖို့ဆိုတာအတော်ခရင်တဲ့ကိစ္စပါဒါကြောင့်လည်းပဲအင်ဒိုနီးရှားလိုနိုင်ငံကတက်တက်ကြွကြွဆိုတာလွန်ပြန်ခီးသွားပြီးတော့ဖြစ်အောင်လုပ်ခဲ့လို့ထင်ပါတယ်ဒါပထမထူးခြားချက်ခုတည်းဖြစ်ပါတယ်နောက်ပြီးတော့မတ်တင်ကြီးပြောသလိုပဲသူဘုံသဘောတူညီချက်၅ရပ်သိအရေးကြီးပါတယ်အာဆီယံရဲ့စုကြကြ consensus ဆိုတဲ့ဘုံသဘောတူညီမှုမရရင်ဘယ်တော့မှစုကြကြမချနိုင်ပါဘူးဆိုတော့အခုမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဘုံသဘောတူညီချက်၅ရပ်ချပန်းနိုင်ရဲ့ဆိုတာလည်းပဲထူးခြားမှုတစ်ခုဖြစ်ပါတယ်ဒီလိုထူးခြားရတာကလည်းပဲအာဆီယံဟာမြန်မာနိုင်ငံကိစ္စနဲ့ပတ်သက်ပြီးတော့အဓိကဖိအားပေးခံရတဲ့အဖွဲ့အစည်းဖြစ်ပါတယ်ဒေသရင်းအဖွဲ့အစည်းဖြစ်တဲ့ခင်ဗျားတို့ကဒီမိုကရေစီတရားဥပဒေစိုးမိုးရေးညီညာရေးပေါ်ဆောင်မယ်လို့ပြောထားတာဒေသရင်းကဘာမှမလုပ်ပါတာလူ့ကိုယ်တော်ဝန်ရှိရဆိုပြီးတော့ကုလသမဂ္ဂပါဝင်နိုင်ငံတကာကတိုက်တွန်းဖိအားပေးကြတယ်တရုတ်ကလည်းပဲအာဆီယံကိုပဲခြေရန်တင်ပြီးတော့တွန်းတင်ပေးကြတာဖြစ်ပါတယ်ဒါကြောင့်ဒီလိုအချိန်မှာကျင်းပနိုင်ရတာအာဆီယံအတွက်အထူးထူးခြားတဲ့ကိစ္စတရားလို့ဆိုရမှာဖြစ်ပါတယ်မသိဘူ
းဟုတ်ကဲ့ရှင်အဲ့တော့ဒီအာဆီယံနိုင်ငံခေါင်းဆောင်တွေရဲ့ဘုံသဘောတူညီချက်၅ရပ်ရခဲ့ပါတယ်အန်ကယ်ဆိုတော့ဒီဘုံသဘောတူညီချက်၅ရပ်နဲ့မြန်မာအချက်အတဲဘလောက်ဖြည့်ရှင်းနိုင်ပါမလဲရှင်ဘလောက်ထိရောက်နိုင်ပါသလဲရှင
်သူတို့ရဲ့သဘောတူညီချက်ကိုကြည့်မယ်ဆိုရင်တော့မြန်မာနိုင်ငံမှာဖြစ်ပျက်ခဲ့တဲ့အနာသိမှုအဓိကဟာဒီကိစ္စဟာဆေးရနာသိမှုကြောင့်ဖြစ်လာတာပါရွေးကောက်တင်ရောက်တဲ့အဆရာကိုဖြုတ်ချပြီးတော့အနာသိနေပေါ့လေသူတို့ကဘယ်လိုပဲဆယ်စားပြီးတော့သုံးလုံးပြီမဲ့ဒီကိစ္စကိုသူတို့လုံးဝဝေဖန်ထိပါခြင်းမရှိပါဘူးဒါအပြင်လမ်းပေါ်ထွက်ပြီးဆန္ဒပြတဲ့လူငယ်တွေကလေးလေးတွေအပါအဝင်အများအပြားပြည်ဆုံးခဲ့ရတဲ့ဒီကိစ္စနဲ့ပတ်သက်လေတစုံတစားသူတို့ဝန်ထမ်းကြောင့်ဆုတောင်းကြောင့်လည်းဘာမှဖော်ပြထားခြင်းမရှိပါဘူးအဲဆိုတော့သူတို့ရဲ့သဘောတူညီချက်ဆိုတာဟာ PRP တောင်းဆိုတာတဲ့သမန်သူရဲ့သဘောထားကိုဖော်ပြတဲ့သဘောထားကဖြစ်နေတာတွေ့ရပါတယ်။အဓိကအားနဲ့နေရာကတော့သူရဲ့တဲ့သဘောတူညီချက်တွေမှာ၅ရက်ခန့်မှကြီးလိုက်မယ်ဆိုရင်ပထမဆုံးဒီအဓိကအပြင်စက်ဖြတ်မှုတွေကိုနှစ်ဖက်လုံးကအကြံဖက်မှုတွေကိုရရမယ်ဘာညာပြောထားတယ်ပေါ့လေ။ဆိုတော့တစ်ဖက်သက်မပြောဘူးသူကအာဏာပိုင်တွေဘက်ကလည်းနဲ့ကိုင်းဒီလူမျိုးကြီးတွေဘက်ကအကြံဖက်မှုကအင်းအားအလွန်ကျွံသုံးဆွဲမှုကိုလုံးဝမပြောခဲ့ပါဘူး။အဲ့တခုလဲစဉ်းစားရဖြစ်ပါတယ်။နောက်ပြီးတော့ဆွေးနွေးဖို့ဆိုတာသူတို့ပြောထားတယ်နောက်ပိုင်းမှာချက်သုံးမှတင်တယ်ဆွေးနွေးညှိနှိုင်းဖို့ဆွေးနွေးညှိနှိုင်းဖို့ဆိုတော့ဘယ်သူနဲ့ညှိနှိုင်းမှာလဲနိုင်ငံရေးကောင်းဆောင်တွေဆင်းရဲခံရလို့လှုပ်ပေးပါလို့မပြောဘူးဆိုတော့လူတယောက်ကိုကျိုးနေဒုက္ခပြီးတော့မင်းနဲ့ကဆွေးနွေးမယ်ဆိုဘယ်ဖြစ်မလဲအဲ့ဒါတွေကအဲ့အာမေချက်တွေဖြစ်လေတော့အဓိကဒီချက်တွေကိုကြည့်ရင်ပဲတိတ်ထရောက်နိုင်ပါမလားဆိုတော့သံပြားရှိစာကောက်ပါတယ်မသိဘူ
းဟုတ်ကဲ့ပါရှင်အဲ့တော့ဒီဘုံသဘောတူညီချက်တွေကရောပြည်စုံပါသလားရှင်အငယ်ပါတဲ့ပါတိုက်တဲ့အချက်တွေအလုံးပါပါရလားရှင်
ဒီကတော့တော့ကျွန်တော်ပြောခဲ့တဲ့ဟာနဲ့ဆက်နွယ်ပြီးတော့ပြောရမယ့်ကိစ္စဖြစ်ပါတယ်။အဓိကအချင်းအနာသိမ့်ထားတာအခုဖေးဆုံးခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တစုံတစာပြစ်တင်ဝေဖန်တာမဟုတ်တော့မှပါလေ။ဒီကိစ္စအတွက်သူတို့ဝန်နေတယ်ဆိုတာကိုတော့သူပြောရမှာပေါ့။အဲ့ဒါဖော်ပြတဲ့လို့ထင်ပါတယ်။အဲ့ဒီတစ်ခုလည်းမပါဘူး။ဒုတိယတစ်ချက်ကတော့ဗာလဲဆိုလို့ရှိရင်အဲ့ဒီထိမ့်သိမ့်ခံနေရတဲ့နိုင်ငံရေးသမားတွေကိုလွှတ်ပေးဖို့အထူးသဖြင့်အဓိကဆွေးနွေးဖို့ရခိုင်စွာခေါင်းဆောင်တွေဒေါက်တာဆန်းစုကြည်တို့သမဏဝင်းမင်းတို့ဆွေးနွေးဖို့ဆိုတာလုံးဝမပါတော့သူတို့တတိယအချက်မှာဆွေးနွေးဖို့ဆိုတာဘယ်သူနဲ့ဆွေးနွေးရမှာလဲဆိုတာအဓိကအားနေချက်ဖြစ်နေပါတယ်သူတို့ကအာဆီယံကိုယ်စားလှုပ်ပါလို့ပြောတဲ့ကိစ္စ ASEAN kuzle ko thulo lakhan nai ma re a ya ha ba jaw mai so ASEAN kuzle ha kula thamaga kuzle ka nyai yi set sa re kula thamaga kuzle ro a naw nai nan ya kuzle ro american kuzle ro la yin lo thulo da ya sa sa ne bian pese le ge ji pyo ma ba thulo a pin ni san ha belo phit tin ne belo phit tin ne pyo ma ASEAN ha ba ra ma ma pyo ba u a dik a phin khan pin ni ma chit twet kha ya kaisa ne pat tet pi lo be sna ji ba dukkha sa ye twet pi ya ya kaisa ဒီဘက်နိုင်ငံတွေကကိုယ်စားလှယ်ကအများကြီးပြင်းပြင်းထန်ထန်ပြောတယ်အာဆီယံကိုယ်စားလှယ်လက်ခံလိုက်တဲ့အခါအာဆီယံအဖွဲ့ပြောကြတဲ့အခါတော့တိတ်ပြီးတော့ပြင်းပြင်းထန်ထန်မရှိတဲ့အတွက်မြန်မာအတွက်ခံတာတယ်ဆိုတော့အခုအာဆီယံကိုကိုယ်စားလှယ်လက်ခံမယ်ဆိုရလဲပဲဒါဗိုလ်ချုပ်ကြီးမင်းအောင်ဟန်ရဲ့ဖွဲ့တွက်နိုင်ပါတယ်ဒါအခမ်းအနားဆုံးကိုယ်စားလှယ်ဖြစ်မယ်ဆိုပြီးတော့ဒါလက်ခံလိုက်တာတောင်းမယ်ဆိုတဲ့သဘောသာဖြစ်ပါတယ်ဆိုတော့တကယ်တမ်းဘလောက်အောက်ကိုကြရတယ်လဲဆိုတာကတော့အဲ့ဒါတွေကိုပြည်သူလူထုအဓိကအားဖြင့်မြန်မာပြည်သူအများစုဒီမိုကရေစီလိုချင်တဲ့ပြည်သူတွေဆီယနာရှင်စီကိုဆန့်ကျင်တဲ့လူထုရဲ့သဘောတူညီမှုတည်ရှိမှုကိုရပါမလားဆိုတာအရေးကြီးပါတယ်အဲ့ဒါကိုမရနိုင်ဘူးဆိုရင်တော့သိအောက်ကိုလောက်တဲ့သဘောတူညီမှုတွေလို့ဆိုနိုင်ဖို့ခက်ခဲပါလိမ့်မယ်မသိဘူ
းဟုတ်ကဲ့အကဲနောက်တစ်ခုကတော့ဒီတရုတ်ဘက်ကလည်းမြန်မာကိစ္စကိုအာဆီယံနီးလမ်းနဲ့ဖြေရှင်းဖို့ဆိုပြီးတော့ဒွန်းဒွန်းတိုက်တိုက်ပြောနေတာရှိပါတယ်အကဲနောက်တစ်ခုကကုလသမဂ္ဂလုံခြုံရေးကောင်စီကလည်းကုလသမဂ္ဂအတွင်းမှုချုပ်ဘက်ကလည်းဒီဟာကိုအတော်လေးညှို့လင်းတဲ့သဘောမျိုးပြောထားတာရှိပါတယ်ဆိုတော့အခုအာဆီယံခေါင်းဆောင်တွေရဲ့ဘုံသဘောတူညီချက်အာဆီယံရဲ့ဘုံသဘောတူညီချက်အပေါ်မှာတရုတ်နဲ့နိုင်ငံတကာဘက်ကလက်ခံလာနိုင်ခြင်းရောရှိပါသလားရှင
်ဒီမှာဆုံးတရုတ်ကိုပြောမယ်ဆိုရင်တော့တရုတ်ကလက်ခံလာနိုင်တဲ့သဘောရှိပါတယ်အာဆီယံဟာဆိုတော့ပြောလို့ကဏ္ဍသိညာတွေပါတယ်လက်တချမ်းမှုတွေစူးစူးရဖြစ်ခဲ့တာတွေကိုဆွေးချထားတာမရှိတော့တရုတ်ကလည်းပဲသူတို့ပြောချင်တဲ့ line နဲ့တိုင်းတဲ့ဖြစ်နေဆိုသဘောတွေ့ရပါလိမ့်မယ်တရုတ်တင်မကပါဘူးဒေသတွင်းအင်အားကြီးနိုင်ငံတွေဖြစ်ရတဲ့ဂျပန်တို့အိန္ဒိယတို့လည်းပဲဒီသဘောထားမျိုးခက်ဆင်ဆင်ပဲတွားလိမ့်မယ်လို့ထင်ပါတယ်တိတ်ပြင်းပြင်းထန်ထန်မပြောဘဲနဲ့ဒါအပြော့ဆွဲနဲ့သူတို့လုံးလုံးရအောင်ရမလားအထူးသဖြင့်တရုတ်ဆိုလို့ရှိရင်မြန်မာနိုင်ငံတွေမှာစီးပွားရေးအကျိုးစီးပွားရေးတဲ့အများကြီးရှိနေတယ်ဒါကိုသူဘယ်လိုမှအထိခိုက်မခံနိုင်ပါဘူးဆိုတော့မြန်မာနိုင်ငံမှာတစ်ဖက်ကိုပုတ်ခတ်ပြီးတော့တစ်ဖက်ကိုအသာပြေတဲ့ပုံစံမျိုးတရုတ်လုံးမှမဟုတ်ပါဘူးဒါအပြင်တရုတ်ဟာမြန်မာနိုင်ငံရဲ့တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေအပေါ်မှာအများကြီးအော်ရဖော်မထားတဲ့ဟာဖြစ်ပါတယ်ဆိုတော့တရုတ်အနေနဲ့အဲ့ဒီအင်အားစုတွေကိုအဖိအဖော်လုပ်ပြီးတော့ပေါ့လေမြန်မာနိုင်ငံအစိုးရဘက်မှာကစားနိုင်တာလည်းရှိပါတယ်ဆိုတော့တရုတ်ကတော့အာဆီယံဒီလမ်းကြောင်းကိုခင်းပေးလိုက်ကြပဲသူတက်တော်တော်ကောင်းတယ်အာဆီယံနဲ့ရှေ့မတူနိုင်ရင်သူကနောက်တစ်ဆင့်တက်ဖို့အတွက်သူဝင်ကောင်းဝင်လာမယ်ပေါ့လေအစိုးရပို့ပြီးတော့လမ်းပွင့်သွားစေတဲ့ကိစ္စလည်းဖြစ်မယ်လို့ထင်ပါတယ်ဆိုတော့ကျန်တဲ့အနောက်နိုင်ငံဒီမိုကရေစီနိုင်ငံတွေဘက်ကကြည့်ရင်တော့သူတို့ရဲ့ညွန်မှန်းချက်ဟာတောက်တယ်မကပါဘူးဒီဟာလည်းပုံပြီးဖြစ်စေချင်ပါလိမ့်မယ်သို့တော်လည်းပဲသူတို့ပြောထားတဲ့အတိုင်းအာဆီယံကခေါ်ယူလုပ်ပေးတယ်ဆိုတာကိုအာဆီယံကသူတို့စကားကိုနားထောင်တာပဲသူတို့ပြောတာကိုလိုက်နာတာပဲလို့တော့ယူဆကောင်းယူဆနိုင်စရာရှိပါတယ်။ဒါပေမဲ့လည်းဒီဘက်ကဖိအားပေးမှုတွေကတော့အာဆီယံရဲ့ကူညီဖို့ဆိုရက်ဒီစကားပြောယူဆောင်နေတော့ပြန်ပြီးတော့ရောပါသွားလိမ့်မယ်လို့ပြောလဲနိုင်ကြမရှိပါဘူးခင်ဗျာ
။ဟုတ်ကဲ့ပါရှင်။အဲ့တော့ဒီအခုအာဆီယံဆွေးနွေးပွဲကနေထွက်လာတဲ့ဘုံသဘောတူညီချက်၅ရက်အာဆီယံရဲ့မြန်မာရေးဆွေးနွေးပွဲမှာဆိုလို့ရှင်လေဒါအနာသိန်းစစ်တပ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုယ်တိုင်တက်တာပေါ့နော်ဆိုတော့ဒီဆွေးနွေးပွဲကဒီအနာသိန်းစစ်ကောင်စီရဲ့အကျိုးအမြတ်ပိုရှိစေသလားဒါမှမဟုတ် NUG National Unity Government ဆိုပြီးတော့ဒီဘက်ကပို့ပြီးတော့အကျိုးအမြတ်ရှိစေပါသလားဘယ်သူတွေအမျက်ထွက်သွားပါလဲရှင်အကဲဒီဟာကတော်တော်ဒါမြန်မာပြည်သူတွေလည်းအဲတော်လေးစိတ်ဝင်စားကြမယ်ဖြစ်ပါတယ်အကဲ
လောင်ကစားဝိုင်းတစ်ခုလိုသူချင်းအထုနိုင်ကိုပြရပြီးကြနိုင်ဖို့လွယ်တဲ့ကိစ္စတော့မဟုတ်ဘူးထင်ပါတယ်သို့တော်လည်းပဲလောလောဆယ်မှာကြည့်ရတာကဗိုလ်ချုပ်မှုကြီးမင်းအောင်နိုင်အတွက်အသက်ရှူပေါက်ထပ်ပေါက်ရသွားတယ်လို့ပြောလို့ရပါတယ်ဒါကြောင့်လဲဆိုသူကနိုင်ငံတွေမှာနေပြီးတော့ပြည်ပကဝိုင်းပြောနေကြတာကိုသူကနားမထောင်ဘူးဆိုလိုကနန်လုံနေတင်းခံနေရလို့ပဲယူဆနိုင်တဲ့အခြေအနေအားသူလွတ်မြောက်သွားပါတယ်အာဆီယံကအထူးအရေးပေါ်အစည်းအဝေးလုပ်မယ်ဆိုတဲ့ကိစ္စကိုသူကိုယ်တိုင်သူရဲ့အစားတုန်းကနိုင်ငံတိုင်းဝန်ကြီးတွေပါတချို့ဆိုလွှတ်ကြရပါတယ်တချို့နိုင်ငံတွေဖိလစ်ပိန်းတို့ထိုင်းတို့ဆိုလို့ရှိရင်လာအိုဆိုသူကသူကိုယ်တိုင်သွားပြီးတော့တက်တယ်ရင်ဆိုင်တယ်ဆိုရတာကဒါနိုင်ငံတကာရဲ့ဖိအားကိုသူကလိုက်ပြောလက်ခံမှုရှိတယ်ဆိုတဲ့သဘောပြသရပါတယ်ဆိုတော့သူကအများကြီးထပ်ပေါက်ရသွားပါတယ်နောက်ပြီးတော့အာဆီယံဘက်ကလွှတ်မဲ့ကိုယ်စားလှယ်ကိုလည်းပဲသူကလက်ခံနိုင်တယ်လို့စင်ကာပူနိုင်ငံသားစင်ကာပူဝန်ကြီးချုပ်ကပြောတာကိုတွေ့ရပါတယ်ဆိုတော့အဲ့ဒီဟာလည်းသူတက်ထပ်ပါပဲဆောရကပြောခဲ့သူအာဆီယံကူစလေလာပြီးဆွေးနွေးတာသူတက်သိပ်ပြီးတော့ပြင်းပြင်းထန်ထန်ကြီးမာတဲ့ဖြားနဲ့ရင်ဆိုင်ကြနိုင်ကြမရှိပါဘူးသူအာဆီယံဟာသူရင်းတဘောရဖြစ်အောင်သူကပြောယူလို့ရမယ်ဆိုပြီးသူကညွှန်မှတ်နိုင်ပါတယ်နောက်ပြီးသူတက်အချင်းဆွဲလို့ရတော့တာပေါ့မသိဘူး တကယ်တော့သူတို့အစားကတစ်နှစ်ပြင်မှာလုပ်ပြပါမယ်လို့ပြောတယ်။ဒါပေမဲ့အခုပဲ3လရှိလာခဲ့ပြီဖြစ်တော့အာဆီယံ90လွှတ်ဖို့ကဘယ်လောက်စီကြမှာစီစဉ်နိုင်မှာလဲ။ဘယ်တော့လွှတ်ဖြစ်မှာလဲ။အဲ့ဒါတွေးမှညှိနှိုင်းမှာနဲ့ဒလုံးနဲ့ကိုတုံသွားမှာဖြစ်ပါတယ်။ဆိုတော့ဒီဟာကိုသူကအချိန်ပို့ပြီးတော့ဆွဲပြီးကစားနိုင်တဲ့အချိန်လည်းရသွားမှာဖြစ်ပါတယ်။ဆိုတော့ဒီအမျိုးသားညီညွတ်ရေးအစိုးရပေါ့နော် National Unity Government အဲ့ဒီကတော့သူတို့မျော်မှန်းချက်ကတော့ဘယ်လောက်ထိထားတယ်လဲသူတို့ရဲ့ကုသလေဖြစ်တဲ့ဒေါက်တာဆာဆာကတော့အခုအာဆီယံရဲ့ဒီဆုံးဖြတ်ချက်သဘောတူညီဘူးကရဲ့ကိုကျူးဆူတယ်လို့အကြံဉာဏ်အဖြစ်ကျွန်တော်သိရပါတယ်ဘယ်လောက်ထိဆိုင်ဆိုင်မှာမှအကြီးကျူးဆူလဲအလေးနဲ့ထားကျူးဆူလဲဆိုတော့ကျွန်တော်မသိနိုင်ဘူးကျူးဆူတယ်ဆိုတဲ့သဘောကတော့တောက်ပါတယ်သို့တော်လည်းပဲသူတို့လူချင်းတဲ့အတိုင်းတားရပါမလားသူတို့ဟာအာဆီယံတောင်းဆိုချက်ထဲမှာကတော့တင်ပြချက်ထဲမှာကတော့အရက်ဖက်နဲ့ဆွေးနွေးဖို့ပါလေပါတယ်ဆိုတော့သူတို့ဟာစစ်ကောင်စီနဲ့ဒေဝင်ဆွေးအာဆီယံကိုအမှုထားပြီးတော့ဆွေးနွေးခွင့်ရမလားရလာမယ်ဆိုရင်တော့မဆိုးဘူးလို့ပြောထင်ပါတယ်ဒါပဲပြောပြောသူတို့နဲ့တန်းတူထားပြီးဆွေးနွေးခွင့်ရမယ်ဒါပေမဲ့သူတို့အဓိကပြောသူတို့ကိုစားပြုလို့ရမလားဂျွန်ဆန်စုကြည်ဒါပဲနဲ့ဆိုရလဲပဲမေးစရာဖြစ်ပါတယ်ဆိုတော့အဓိကသူတို့ဘက်ကကြောင်တောင်းဆိုရဖို့ကတော့အ ਨੇ ဆုံးခေါင်းဆောင်တွေကိုလွှတ်ပေးဖို့တောင်းဆိုပြီးမှသာချင်းဆွေးနွေးမယ်ဆိုရင်ဒီလိုဘက်ကလည်းပဲအကျိုးအမြတ်အနေငယ်ရရှိနိုင်တယ်လို့ယူဆရပါတယ်။အထူးသဖြင့်အရေးကြီးတာပြည်သူအတွက်ဘယ်လောက်အကျိုးရှိသလဲ။အခုဆိုရင်ပြည်သူအတွက်အကျိုးအတော်ရွတ်ခဲ့ပါပြီ။သမိုင်းမှာဆူရိုးစကားရှိပါရဲ့။သမိုင်းမှာတစ်ချက်မှာခဲ့ရင်နောက်လာနောက်တော့တစ်ဆက်လိုက်လို့မပြီးရောဘူးဆိုတာအဲမသိအမှန်ကပါရဲ့။မြန်မာနိုင်ငံမှာ58 60နှစ်ဘုဒ္ဓနေဝင်အနာစိမ့်လိုက်ရဲ့တစ်ချက်အမှားဟာအခုနှစ်ပေါင်း60ကျော်လာခဲ့ပါပြီ။ရာစုကလွန်ခဲ့ပြီ။အဖက်ဆက်လို့မရနိုင်သေးပါဘူး။ဆိုတော့ဒီအမှားကိုအခုလည်းပဲထက်ကထက်ကမှားနေကြခြင်းအပြင်နောက်မျိုးဆက်တွေလည်းပဲအများကြီးအခုစေကောင်းဆောင်တွေရဲ့သာသမီမြင်းမြင့်မျိုးဆက်တွေလည်းပဲဒီတန်းကလွတ်ချင်မှလွတ်မှာပါ။ဒါပဲစပီးသွားမှာဖြစ်ပါတယ်ဆိုတော့ပြည်သူလူထုရဲ့ဒဏ်ပြည်သူလူထုရဲ့ဒုက္ခကလွတ်မြောက်နိုင်မှသာလျှင်ပြည်သူတွေအတွက်အမျက်ထက်မဲ့အစာစီးရမယ်လို့ပြောရမယ်ဆိုရင်တော့ဒီဟာအဆုံးနိုင်မှုကျူတင်တဆန်လို့တစ်ချက်လို့မရသေးဘူးအတော့ကိုအချိန်ကြာဆံသွားရအောင်မယ့်ကိစ္စဖြစ်တယ်လို့ပြောရမယ်ထင်ပါတယ်မသိဘူ
းဟုတ်ကဲ့ပါရှင်အင်ကယ်ဦးချော်စံပါအထူးပဲကျေးဇူးတင်ပါတယ်ရှင်အင်ကယ
်ရပါတယ်မသိဘူးကျေးဇူးပါ